ဒီကတဲ့ရင်ပတ်အောက်တိုဘာ31ရက်ကြာတာပြီနေ့ကချမ်းပြည်တောင်ပိုင်းပင်လောင်ဖေကုံမြို့နယ်ဆက်ကဗန်းမောက်ကြီးရွာနေဘေးလွယကိုထွက်ပြေးလာတဲ့ရွာသူရွာသားတွေရဲ့ထော်လာကြီးကားကို120မမဒရုန်းဘုံနှလုံးနဲ့စစ်ကောင်စီတပ်ကတိုက်ခိုက်ခဲ့ပါတယ်။ထိပ်တွေ့မှုဖြစ်ပွားရင်ပတ်ဝန်းကျင်ရဲ့ကြီးရွာတွေထဲမှာပိတ်မိသူတွေကိုကယ်ထုတ်ပေးတာစစ်ရေးခါတည်ထုတ်ပေးတာတွေကာကွယ်ရေးတပ်ဖွဲ့ကကူညီကာကွယ်ကယ်ထုတ်ပေးနေတဲ့အချိန်ကြာတာပရီမီက120မမဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာ၈နှစ်အရွယ်ကလေးငယ်တူပါဝင်အမျိုးသမီး၃ဦးသေဆုံးခဲ့တယ်လို့ပြည်ခဲ့တောက်ကြံနေကနောက်ဆုံးရထားတဲ့သေဆုံးသူဦးရီစီရင်ကီမီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါတယ်။
ဘာမောက်ကနေပင်လောင်ဘက်ကိုသွားတဲ့စစ်ရှောင်းရင်တန်းကိုစစ်ကောင်စီက drop ပုံချတဲ့အတွက်ဟိုပြည်သူပေါ့နော်အမျိုးသမီး3ဦးတိခိုက်တေဆုံးခဲ့ရပါတယ်တေဆုံးသွားတဲ့အမျိုးသမီး3ဦးကတော့အသက်60ကျော်တဦးရဲ့36နဲ့တဦးပြီးတော့မှ8နှစ်အရွယ်ကလေးတငယ်တဦးပါပါတယ်ပေါ့နော်စုစုပေါင်း3ဦးတေဆုံးခဲ့ပါတယ်ရ
စီပြစ်မှတ်အရတားပြစ်မှတ်မခွဲကြပဲစစ်ကောင်စီရဲ့ drone ဘုံတိုက်ခိုက်မှုကြောင့်အရတားတွေတေဆုံးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း Karen Hope မြေပြင်တာဝန်ခံနဲ့ကီနီလူခွင့်ရဲ့အဖွဲ့က VOA ကိုပြောဆိုထားပါတယ်လည်းနေချင်းနဲ့လေးချောင်းအာကိုပြီးပင်လောင်းလမ်းကြောင်းကနေစစ်ကောင်စီတပ်ကစစ်ကြောင်းထိုးနေတာကြောင့်တိုက်ပွဲပြင်းထန်လာလိုက်အခြေအနေပြန်တည်ငြိမ်သွားလိုက်တဲ့အခုဆိုရင်တလားလောက်ရှိပြီလို့ပါဝင်တိုက်ခိုက်နေတဲ့ Karen Hope အဖွဲ့မြေပြင်တာဝန်ခံက VOA ကိုအခုလိုပြောဆိုပါတယ
်သူကစစ်ကြောင်းထိုးနေတော့ရှိတယ်ဗျကျွန်တော်တို့ကာကင်းနေနဲ့ခဏခဏဖြစ်ပါတယ်ကျွန်တော်တို့ကင်းရှိတယ်တားထားတယ်ဘောနော်သူတို့ထိုးလို့မရဘူးသူတို့ထိုးလိုက်ရင်လည်းအဲ့လိုထိတွေ့တာဗောနော်ထိတွေ့မှုကြာပြီဗျတလားဝင်ကျင်လာတော့ရှိပြီဗျအဲ့လိုဖြစ်လိုက်နားသွားလိုက်စစ်ကြောင်းထိုးလာလိုက်ပေါ့နော်အဲ့လို
အခုစီပြင်းထန်နေတဲ့ပင်လောင်ဖေကုံမြို့နယ်ဇက်ကခေါင်းဤကြီးရွာအုပ်စုမှာတော့ကြီးရွာဆေးရွာထဲမှနေစစ်ပီးဒုက္ခတွေစုစုပေါင်း 9,000 ကျော်ရှိပြီဖြစ်တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတိုက်ရဲစုကနှွေမာ၄ရက်ဒီကနေ့မှ VOE နဲ့ဆက်သွယ်မေးမြန်းချက်မှဖြည့်ဆို့တည်ပြုထားပါတယ်အခုလိုဒေသခံတွေဘေးလွယတင်းရှောင်နေရတဲ့အချိန်စစ်ကောင်စီတပ်ဟာဒေသခံတွေနေနေမှာကျန်နေတဲ့ပစ္စည်းတွေကိုယူသွားတာနေမိရှုဖြည့်ဆည်းတာလုပ်နေတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတိုက်စုက VOA ကိုပြောပါတယ
်။နောက်ဖမှုကုန်းပေါ်ဗန်းမောက်စတဲ့ခြေရွာတွေမှာစကောင်စီဖက်ကပြည်သူရဲ့ခြေရွာတွေတဲ့ကိုပြည်သူရဲ့နေအိမ်တွေကိုပစ္စည်းတွေခိုးယူတာမျိုးတွေလုပ်နေပါတယ်။နောက်ပြီးတော့မှမိရှုတာမျိုးတွေလည်းလုပ်ပါတယ်။ဖက်ကမျိုးပေါ်ရက်ွက်တွေကိုလည်းနေတိုင်းပေါ့နော်စကောင်စီတပ်ဖက်ကမိရှုတာတွေလုပ်နေပါတယ်။
ပမ်းမောက်နတ်ဖမှုကြီးရွာဘက်မှာတော့ခမန်းကြီးဒေသက2000လောက်ဘေးလွယထွက်ပြေးတင်းရှောင်နေရတာကိုသိရတယ်လို့လေကီနီလူခွင့်ရဲ့တီထောင်သူကိုပညာအကြီးဝေးကိုပြောပါတယ
်ကျွန်တော်တို့ပြည်နယ်ထဲကိုရှောင်လာတာအယောက်900ရှိတယ်လို့ကျွန်တော်ပြောလို့ရတော့900မျိုးဒီဖဲကုံအရှိချမ်းပေါ့နော်မိုးပြဲဆယ်ရက်ရှိချမ်းမှာ900နေပါရှောင်လာတယ်နောက်တချို့ညောင်ဖဲကုံအလယ်ပိုင်းပေါ့အနောက်ဘက်ချမ်းကိုရှိတာရှိအလုံးကတော့အယောက်2000လို့ပြောကြတော့ဗောနော်ဒါပေမဲ့ကျွန်တော်တို့အတိအကျမသိနိုင်ဘူးဖြစ်နေဟာအဲ့ဒီတော့ပြန့်ကျဲတဲ့အတွက်ကြောင့်မို့လဲနောက်ပြီးတော့အဲ့ဒီနေရာကတွားလာလာနဲ့ခက်တယ်ဟိုစစ်ကောင်စီနဲ့တိုက်ပွဲအခုလည်းစက်တက်ဖြစ်နေတော့ကျွန်တော်တို့လည်းလက်လက်မရှိမှန်ထားဌာနဒီဖက်ရတာဒီအထွေလုံငန်းလို့တော့တွားလို့မရအောင်ဖြစ်နေတယ်အဓိကတော့တိုက်ပွဲဇုံဖြစ်နေတာဗောနော
်လက်တလုံးပင်လောင်ဖဲ့ခုံစီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီပေါ်ရီယာဝန်ကြီးဥခွန်သိမ်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမယ့်ဆက်သွယ်လို့မရသေးတယ်လို့ပင်လောင်းဖေခုံတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်